ပြည်သူတွေချမ်းသာလုံခြုံရေးဆိုင်ရာစိုးရိမ်မှုတွေနဲ့ဝေဖန်မှုတွေမြင့်တက်လာနေချိန်မှာပဲစစ်ကောင်စီကဒဂေါင်ရှင်းကိုအောက်တိုဘာ1ရက်နေ့ပိုင်းကစပြီးတော့ကောက်ယူခဲ့တာပါဒါကို15ရက်ကြာကောက်ယူမှလည်းဖြစ်ပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတာကိုတော့ကိုဇော်မူကျော်ကပြောပြပေးမှာပ
ါစစ်ကောင်စီကဒဂေါင်ရှင်းကောက်ယူရာမှာကိုရေးအချက်အလက်ကိုကိုွယ်တဲ့ဘာသာပြောဆိုတဲ့ဘာသာစကားအပြင်ပြည်ပရွှေပြောင်းသွားလာမှုရှိမရှိလျှက်စစ်မီတာ3ဆွဲမှုအင်တာ3ဆွဲမှုတောက်3ရရရှိမှုစတဲ့အချက်အလက်တွေအပါအဝင်မေကွန်အခု90နီးပါးမေးမြန်းပြီးကောက်ယူမှာဖြစ်ပါတယ်။တကောင်စီရဲ့ကောက်ယူရာမှာရဲနဲ့စစ်တပ်လုံခြုံရေးအဆောင်အချက်တွေနဲ့လာရောက်ကောက်ယူတာဖြစ်ပါတယ်။မန္တလေးတိုင်းပြင်ဦးလင်ဒေသခံတဦးကအခုလိုပြောပါတယ်
။ဒီမှာရှိတဲ့လူကိုမေးတယ်မေးပြီးတော့အသက်ရွယ်မေးတယ်ပါရီလုံးလည်းပေးတယ်နိုင်ငံခြားထွက်ရင်ထွက်တယ်လည်းဘယ်နည်းရထွက်သွားတယ်ဘယ်နိုင်ငံလဲဆိုတာနေတယ်ဘာတက်ကြိုတက်တယ်လည်းမေးတယ်နောက်ပြီးတော့အခုရှိနေတဲ့လူကဟိုမျက်စိကောင်းမကောင်းနားကောင်းမကောင်းအဲ့ဒါနှစ်ချက်ကအဓိကထားမေးတယ်သူကစိတ်မှုထမ်းဖို့အတွက်ပါပါတယ်အင်းရဲ့အနေထားမေးတယ်ဘာလောက်ကိုင်းစားတော့တယ်ဆိုတာမေးတယ်ပြီးတော့အလုံးရှိသလားအဲမေးတယ်အကုန်လုံးအဲ
တကောင်စီရင်ကိုတော့ဒီဇင်ဘာလ31ရက်နေ့မှာထုတ်ပြန်မယ်လို့လာဝကတကောင်စင်ရဲ့ကောက်ယူရေးဌာနကွဲညွှန်ကြားရေးမှူးဦးကျော်ရင်ဦးက VOA ကိုပြောဆိုခဲ့ပါတယ်။တကောင်စင်ရဲ့ကောက်ယူရာမှာ Computer Assistant Personal Interviewing CAPI Call Electronic စနစ်ကိုအသုံးပြုမှာဖြစ်ပြီးနေပြည်တော်ရုံးချုပ် Computer အချက်အလက်သိမ်းဆည်းရေးစနစ် Server တွေကိုတိုက်ရိုက်ပို့မှာဖြစ်တယ်လို့စစ်ကောင်စီကပြောထားပါတယ်။မိသားစုဝင်တဦးချင်းကိုမေကွန်ပေါင်း90နီးပါးမေးမြန်းပြီးအထက်အလက်ရယူမှာဖြစ်ပါတယ်။အသင်းအဖွဲ့တွေဂေဟာတွေနဲ့အချင်းဦးစီးမှာတော့မေးမဲ့မေကွန်ပေါင်းအခု20နီးပါးရှိပါတယ်။ကျန်းငွေတန်းပေါင်း 56,000 ကျော်အကုန်ကြခံကောက်ယူမှာဖြစ်တယ်လို့စစ်ကောင်စီက VOA ကိုပြောဆိုထားပါတယ်။ရန်ကုန်မြို့မှာတော့တချို့နေရာတွေမှာစတင်ကောက်ယူတာတွေရှိပေမဲ့တချို့နေရာတွေမှာတော့စတင်ခြင်းမရှိသေးပါဘူး။တောင်ကလာ10ရောက်ွက်ဒေသခံတဦးကမနေ့ကသူတို့ရက်ွက်ဘက်ကအခြေအနေကိုအခုလိုပြောပါတယ
်။ဒါလေလေမနေ့တုန်းကဆယ်ရက်ွက်မှာရှေးတွေရောဘာတွေရောအများကြီးပဲရောက်လာပြီးတော့ဟေးသကောင်အောက်မှာသကောင်စီရင်ကောက်ကြတာလေရက်ွက်ထဲမှာပတ်ညာရှေးတွေရောဘာတွေရောနည်းနည်းတော့မဟုတ်ဘူး။အဲ့မှာငါတို့အိမ်တော့မရောက်လာဘူး။ဒီနောက်ပြီးလမ်းမှာရှေးတွေအများကြီးပဲ
။ရေကြီးတဲ့နေရာအများစုမှာတော့ဒီကနေ့အထိသကောင်စီရင်စတင်ကောက်ယူနိုင်တာမတွေ့ရသေးပါဘူး။အကြောင်းအမျိုးမျိုးကြောင့်ပြပရောက်နေတဲ့သူတွေကိုတက်ဆိုင်ရာနိုင်ငံတွေမှာစရင်ကောက်ယူမယ်လို့စစ်ကောင်စီကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်စစ်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတန်းနဲ့ချီရှိပါတယ်။ကုလသမဂ္ဂကတော့ 1.6 တန်းကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။တကောင်စရင်ကောက်တဲ့အစီအစဉ်မှာဝန်တိုင်းအင်အား 42,000 အသုံးပြုထားပြီးစားစည်းအပါအဝင်နေစားခအဖြစ်တရက်ကိုကျပ်ငွေ 8,800 ပေးမယ်လို့စစ်ကောင်စီကပြောဆိုထားပါတယ်။တနင်္လာရီတိုင်းဒဝယ်မြို့မှာသကောင်စင်းကောက်ယူဖို့ပြင်ဆင်နေတာတွေရှိပေမဲ့တိုက်ပွဲတွေပြင်းထန်နေပြီးစစ်ပြေးဒုက္ခသည်တွေများပြားနေတဲ့အတွက်တနင်္လာရီတိုင်းတစ်ခုလုံးအတိုင်းအတာနဲ့တော့သကောင်စင်းကောက်ယူတာမအောင်မြင်တော့ဘူးလို့ဒေသခံတွေကပြောဆိုပါတယ်။2013ခုနှစ်သကောင်စင်းဥပဒေအရကောက်ယူရရှိတဲ့အချက်အလက်တွေကိုအရေးယူတဲ့ကိစ္စတွေအပါအဝင်အခြားနေရာတွေမှာအသုံးပြုခွင့်မရှိဘူးလို့ပြဋ္ဌာန်းထားကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပေမဲ့ပြည်သူတွေထဲမှာတော့စိုးရိမ်ချက်တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီရဲ့ရွေးကောက်ပွဲကိုအတိုက်အခံတွေကစန့်ကျင်ထားပြီးစစ်မှုမထမ်းမနေရဥပဒေနဲ့အာဓမစစ်သားစုဆောင်တာအကြမ်းဖက်ပုံမှန်တွေနဲ့ထင်သလိုဖမ်းဆီးတာ CDM ဝန်ထမ်းတွေအတွက်စိုးရိမ်တာတွေကြောင့်အခုလိုတိမ်တဆင်းမိသားစုနဲ့ပတ်သက်တဲ့သတင်းအချက်အလက်ရယူတဲ့တကောင်စင်ရဲ့ကောက်ယူမှုအပေါ်စိုးရိမ်နေကြတာလို့ဒေသခံတွေက VOA ကိုပြောဆိုခဲ့ပါတယ်